Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါပြီသို့မင်းမဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့အလယ်ပိုင်းခီးစဉ်အတွင်းအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမှာအမေရိကန်ကလက်တွဲဆောင်ရွက်မယ်လို့ပြောကြားလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းမှာတော့ရုရှားကထိုးစစ်အရှိန်ကိုမြှင့်တင်လိုက်ပါပြီတိရီလင်ကာနိုင်ငံမှာသမ္မတသစ်ရွေးဖို့အတွက်လွှတ်တော်ကပြင်ဆင်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်စုံမင
်းဟုတ်ကဲ့ခင်ဗျာအဲ့ဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားမှာတခုကတော့
ကျွန်တော်တို့ဒီရမချုံမှဆိုရင်တော့အရင်က40တားမနေရဘူး100ကျွန်တော်ထားတယ်အလုံးပေါင်းဆိုရင်တော့
တရားမဝင်မြမရွှေပြောင်းအလို့သမားတွေကိုထိုင်းဘက်ကဖမ်းဆီးပြီးမြမနိုင်ငံဘက်ကိုပြန်ပို့နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားမှာပါအဲ့ဒီနောက်မြမအပါဝင်တကဘာလုံးကကလေးတငယ်တွေဟာလက်နက်ကင်ပြိပခါတွေရဲ့မြေစာပင်ဖြစ်နေရတဲ့အကြောင်းကုလသမဂ္ဂအစိုးရခန်းစာကိုထုတ်လွှင့်ပေးပါမယ်အဲ့ဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ခဲ့တဲ့မြမလူငယ်တွေနဲ့စကားဝိုင်းစတာတွေကိုထုတ်လွှင့်ပေးပါမယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်တို့ကပြောပြပေးပါမယ
်အရှေ့လေပိုင်းဒေတာခီးစင်တွားရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့မှာဝါရှင်တန် DC ကိုပြန်လာနေပါပြီ Sorry အာရေဗျမှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတော့သမ္မတဘိုင်ဒန်ကအမေရိကန်ရဲ့အရှေ့လေပိုင်းဒေတာနဲ့ထိတွေ့ဆက်ဆံမှုကအီရန်ရဲ့ရန်ကုန်တုံ့ပြန်မှုဖြစ်တယ်လို့ဒေတာရင်းတရုတ်နဲ့ရုရှားတို့ရဲ့မဟာဗျူဟာရရှင်ပြိုင်မှုမှာလေအမေရိကန်ဩစာပြန်ပြီးကြီးလာအောင်လုပ်လာမှာဖြစ်ကြောင်းပြောပါတယ်ဒါအပ
ြင် United States is invested in building a positive future in the region in partnership with all of you
အမေရိကန်ပြည်ထောင်စုဟာဒေတာရင်းအနာဂတ်ကောင်းမွန်ရဲ့တည်ဆောက်မှုတွေအတွက်ရင်းနှီးမြှုပ်နှံရမှာအားလုံးနဲ့လက်တွဲဆောင်ရမှာဖြစ်ကြောင်း GCC+3 ထိပ်သီးအစည်းအဝေးတက်ရောက်လာတဲ့အာရဗ်ခေါင်းဆောင်တွေကိုပြောကြားခဲ့တာပါBahrain, Kuwait, Oman, Qatar, Saudi Arabia နဲ့ UAE အပြင် Egypt, Iraq နဲ့ Jordan တို့ပါပါဝင်တဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC+3 ထိပ်သီးအစည်းအဝေးမှာသမ္မတဘိုင်ဒန်ကဒေသရင်းတရုတ်ရုရှားဒါမှမဟုတ်အီရန်တို့အစားဝင်ပြီးဖြစ်မဲ့ကွက်လပ်ဖြစ်သွားအောင်အမေရိကန်ကထွက်ပေးမှာမဟုတ်ကြောင်းနဲ့အမေရိကန်မူဝါဒနဲ့တက်တက်ကြွကြွဥဆောင်မှုလုပ်မယ်လို့ပြောပါတယ်ကမ္ဘာတလွတ်ကျုံနေရတဲ့စင်ခေါ်မှုတွေကိုတင်ပြခဲ့ပြီးအရှေ့လေပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းဒေသတွေမှာစားနပ်ရိက္ခာအကူအညီဖြင့်ဒေါ်လာတန်1000ချထားပေးမယ်လို့ပြောပါတယ်။ကျူရဲ့ကမ္ဘာလန်းစီမံကိန်းကိုဒဏ်ပြန်တဲ့အမေရိကန်ရဲ့ကမ္ဘာလုံးဆိုင်အခြေခံဆောက်အုံနဲ့ယင်းနှိမ့်နှောင်မှုဆိုင်ရာအစီအစဉ်အတွက်အာရဗ်ခေါင်းဆောင်တွေကဒေါ်လာ3ဘီလီယံထည့်ဝင်ဖို့ကတိပေးတာကိုလည်းသမ္မတကကြိုဆိုလိုက်ပါတယ်။
ပါလက်စတိုင်းဟားမတ်စ်ဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးနဲ့ပစ်ခတ်မှုကြောင့်စနေနေ့အစောပိုင်းကအစ္စရေးနိုင်ငံတောင်ပိုင်းရှိဒေသခံတွေကိုအချက်ပေးအော်ဆွဲသတိပေးခဲ့ရပါတယ်။အစ္စရေးနိုင်ငံဘက်ကရော့ကက်ဒုံး၄ခုပစ်ခတ်ရမှာတစ်ခုကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့ပြီးကျန်၃ခုကတော့ကွက်လပ်တစ်ခုထဲကျရောက်ခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။အဲဒီနောက်အစ္စရေးတိုက်လေယာဉ်တစ်စင်းကရော့ကက်ဒုံးလောက်ရမှာတုံးတဲ့ကုန်ရမ်းပစ္စည်းထားတဲ့မြေအောက်တိုးလောင်ရုံတစ်ခုအပါအဝင်ဟားမတ်စ်အဖွဲ့ရဲ့နေရာတစ်ခုကိုပိတ်မှတ်ထားတံပြန်တိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဟားမတ်စ်အဖွဲ့ဟာဂါဇာကမ်းမြောင်ဒေသမှာအုပ်ချုပ်နေတဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လေပိုင်းခီးစဉ်အဖြစ်အစ္စရေးနိုင်ငံကနေပြန်လည်ထွက်ခွာခဲ့ပြီးနိုင်ပိုင်းအကြမ်းမှာအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားတာပါ။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးတိုက်ခိုက်မှုဟာအမေရိကန်ရဲ့ထောက်ခံအားပေးမှုကြောင့်အစ္စရေးကလက်ရဲစရဲတိုက်ခိုက်နေတာကိုထင်ဟပ်နေတယ်လို့ဟားမတ်စ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖော်ဇီဘာဟွန်ကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာစနေနေ့ကရုရှားနဲ့ယူကရိန်းတပ်တွေအကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်နေကြပါတယ်စနေအစောပိုင်းမှာယူကရိန်းမြို့ကြီးအတော်များများမှာရုရှားရဲ့မစ္စိုင်းဒုံးပောက်ကွဲမှုတွေရှိခဲ့ပြီးလူနေအဆောက်အဦတွေလည်းပျက်စီးရပါတယ်။ဒနီပရိုမြို့မှာတော့မစ္စိုင်းဒုံးထိမှန်ရာကနေ3ဦးသေပြီး15ဦးဒဏ်ရာရခဲ့တယ်လို့မြို့တော်ဝန်ကပြောပါတယ်။ယူကရိန်းလေတပ်ကတော့ဒီမြို့ကိုပစ်ခတ်လာတဲ့မစ္စိုင်းဒုံး4ခုကိုဂျားဖြတ်တားဆီးနိုင်ခဲ့တယ်လို့ပြောတာပါ။ ယူကရိန်းရှေ့မြောက်ဖက်ခါခစ်မြို့တော်ဝိုင်မှာတော့ရုရှားတွေရဲ့မစ္စိုင်းတုံးကြောင့်ချူဂုပ်မှာ3ဦးသေဆုံးတယ်လို့ခါခစ်မြို့တော်ဝန်ကပြောပါတယ်။ယူကရိန်းအလဲပိုင်းကဗင်နီစီယာမြို့မှာလည်းရုရှားတွေတိုက်ခိုက်မှုကြောင့်သေဆုံးသူ24ဦးရှိသွားပြီလို့ပြောပါတယ်။ယူကရိန်းမှာရုရှားတပ်တွေစီးရဲအချိန်တိုးမြင့်မှုတွေရုရှားကာကွယ်ဝင်ကြီးဆာဂီရှိုရူကကျွန်းကြားခဲ့ချိန်မှာအခုလိုတိုက်ခိုက်တာဖြစ်ပြီးဒါကယူကရိန်းအရှေ့ပိုင်းနဲ့တခြားရုရှားထိန်းချုပ်ထားတဲ့ဒေသတွေမှာယူကရိန်းတွေလာပြီးမတိုက်နိုင်အောင်ကာကွယ်ဖို့ဖြစ်ကြောင်းရုရှားကာကွယ်ဝင်ကြီးရဲ့ပြောကြားချက်ကိုဝန်ကြီးဌာန website မှာဖော်ပြထားပါတယ်။စနေနေ့ကဆော်ရီခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ American သမ္မတ Joe Biden ကတော့ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်မှုကနိုင်ငံတကာစီးပင်းစည်းကမ်းတွေအားနည်းအောင်ကျူးစားတဲ့လိုရတခုလို့မှတ်ချက်ပေးခဲ့ပါတယ်
။ပိုင်ဆိုင်မှုအငင်းပွားပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုအနီးအမေရိကန်ဖြတ်သန်းမော်တစင်ခုံပေါင်းတာဟာတောင်တရုတ်ပင်လယ်ပြင်တွင်ရေချောင်းသွားလာမှုဆိုင်ရာအခွင့်အရေးနဲ့လွတ်လပ်ခွင့်ကိုခိုင်ခိုင်မာမာပြသလိုက်ခြင်းဖြစ်တယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။တရုတ်ဗီယက်နမ်နဲ့ထိုင်ဝမ်တို့ရဲ့ကန့်သတ်ချက်တွေကိုလက်မခံကြောင်းပြသတဲ့အနေနဲ့ USS Bamphol ဖြတ်သန်းမော်ဟာနိုင်ငံတကာဥပဒေနဲ့အညီစနေနေ့ကလွတ်လပ်စွာဖြတ်သန်းခုံပေါင်းခဲ့ကြောင်းအမေရိကန်အမတ်ခွန်ရေတပ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအာရှနိုင်ငံတော်တော်များများကပိုင်ဆိုင်ကြောင်းကြေညာထားတဲ့နယ်မြေတွေဟာတစ်ခုနဲ့တစ်ခုညီစွန်းနေကြပါတယ်။တရုတ်နိုင်ငံကတော့သင်္ဘောတွေဖြတ်သန်းသွားလာတာကိုတားမြစ်မထားကြောင်းပြောဆိုခဲ့ပေမဲ့အမေရိကန်ကလွတ်လပ်စွာသွားလာခွင့်ရှိကြောင်းကြေညာပြောဆိုပြီးပြဿနာဖြစ်အောင်ဖန်တီးနေတယ်လို့စွပ်စွဲလိုက်ပါတယ်။ကုန်ပစ္စည်းတန်းထောင်ကြီးတယ်ယူပို့ဆောင်တဲ့ခေတ်သစ်ကူးတန်းရောင်းဝယ်ရေးလုပ်ငန်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ဟာမရှိမဖြစ်လိုအပ်ကြောင်းအမေရိကန်ကပြောဆိုထားပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဖိုင်းဒိုမီတာ24 kHz 12133ဖိုင်းဒိုမီတာ40 kHz 8413ဖိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်သီရိလင်္ကာနိုင်ငံလွှတ်တော်မှာသမရအသည့်ရွေးချယ်တဲ့လုပ်ငန်းစဉ်ကိုဇူလိုင်လ16ရက်စနေနေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးအစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူသမရရုံးနယ်အင်နော်ကိုတင်ပိုက်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကိုထွက်ပြေးပုန်းရှောင်ခဲ့တဲ့သမရဟောင်းဂိုတာဘာယာရာဂျာပတ်စကာရဲ့ဇူလိုင်14ရက်နှုတ်ထွက်စာကိုလက်ခံကြောင်းလွှတ်တော်မှာတောက်ကြံနေကကြေညာပါတယ်။စနေနေ့မှာတော့လွှတ်တော်အတွင်းမှုချုပ်ဒမီကာဒန်စနာရီကေကလစ်လက်တဲ့သမရနေရာအတွက်လွှတ်တော်ခေါ်ယူရတာဖြစ်ကြောင်းပြောပါတယ်။
ගරු මන්ත්‍රීවරුනි 1981
තමර යාලු ලිලත් သွားပြီးလွတ်တော်လဲဖြစ်သိမ်းမထားဘူးဆိုရင် 1981 තමර ရွေးကောက်ပွဲဥပဒေအရලිලත් နေတဲ့ තමර යාලු အတွက်3ရက်အတွင်းလွတ်တော်ခေါ်ယူရမှာဖြစ်ကြောင်းပြောသွားတာပါ තමර အစ်အတွက်အမြင့်ဆင်းတင်တဲ့မှုကိုအင်ကာနေမှာပြုတ်လုံမှာဖြစ်ပြီးတကယ်လို့ තමර လောင်းကတဦးတည်းပုံမဲ့ဆိုရင်ဗိုလ်တော်ဘူးနေမှာလွှတ်တော်အမတ်တွေမဲပေးရမှာဖြစ်ကြောင်းလည်းပြောပါတယ်။လက်ရှိမှာယာယီသမရဖြစ်တဲ့ဝန်ကြီးချုပ် Ronnie Wickremesinghe ကတောက်ကြနေ့အထိတောက်ကြနေ့ကစံသစ္စာချိန်ဆိုပြီးတာဝန်ယူထားတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်6ချိန်ထမ်းဆောင်ထားတဲ့သူဟာ Roger Pascal မိသားစုနဲ့မဟာမိတ်ဖြစ်ပြီးလွှတ်တော်မှာတော့သူ့ပါတီရဲ့တဦးတည်းသောလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်။အတိုက်ခံတွေဘက်ကတော့သမရလောင်းဖြစ် Sergeant Primaster ကိုရွေးချယ်ထားပါတယ်။
မြန်မာနိုင်ငံကောတောင်မြို့တပတ်ကမ်းမှာရှိတဲ့ထိုင်းနိုင်ငံရနောင်းမြို့ကနေတရားမဝင်မြန်မာနိုင်ငံသား15ဦးလိုက်ပါလာတဲ့ကားတစ်စီးဟာမတော်တဆဖြစ်ပွားရာကနေမြန်မာ2ဦးအပါအဝင်3ဦးသေဆုံးခဲ့ပါတယ်။ဇူလိုင်လ15ရက်နေ့ကမြန်မာနိုင်ငံသားတွေကိုတာလီဘန်နဲ့အုပ်ပြီးတဲဆောင်းလာတဲ့ကားဟာချွန်ပွန်ပြည်နယ်အရောက်စစ်စေးဂိတ်ကိုရှောင်ကွင်းမောင်းနေရင်တခြားကုန်တင်ကားနဲ့တိုက်မိပြီးကားမောင်းသူထိုင်းလူမျိုးနဲ့မြန်မာနိုင်ငံသား2ဦးသေဆုံးခဲ့တာဖြစ်ကြောင်းအလုသမာအရေးလှုပ်ရှားသူတွေကပြောပါတယ်။ကျန်ဆက်သူဦးကတော့ဒဏ်ရာတွေရရှိကုန်တဲ့အတွက်ချွန်ဖွန်းပြည်နယ်ကစေယုံတေယုံမှာကုသနေကြရတယ်လို့ဆိုပါတယ်။ယင်းမတော်ဆမှုနဲ့ပတ်သက်ပြီးလူကုန်ကူးရာမှာပဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကစစ်ဆေးဖမ်းဆီးနေတယ်လို့ပြောပါတယ်။အလားတူဖြစ်ရမျိုးတွေဟာထိုင်းနိုင်ငံမှာမကြာခဏဖြစ်ပွားပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေသေဆုံးဒဏ်ရာရတာတွေရှိပေမဲ့ထိုင်းနိုင်ငံအတွင်းကိုဆက်လက်ဝင်ရောက်မှုတွေကတော့ရှိနေကြသေးပါခင်ဗျာ
။ Indian Pakistan ကိုကျောင်းမီးသွေးတင်ပို့မှုတွေအားကောင်းလာနေချိန်မှာပဲငွေကြေးအချက်တဲကျုံနေတဲ့အာဖဂန်တာလီဘန်အစိုးရဟာကျောင်းမီးသွေးဈေးကိုသုံးဆတင်လိုက်ပါတယ်။ပြည်ပကနေတိုက်ရိုက်အကူအညီတွေမရဘဲဖြစ်နေတဲ့တာလီဘန်အစိုးရဟာတပ်တူတူဖော်ရဲ့လုပ်ငန်းကနေဝင်ငွေရဖို့ကြိုးပမ်းတဲ့အနေနဲ့တလမပြည့်ခင်မှာပဲဈေးတွေထပ်ပြီးတင်လိုက်တာဖြစ်ပါတယ်။အာဖဂန်တပ်တူတွင်တဲ့ရေနံလုပ်ငန်းဆိုင်ဝန်ကြီးဌာနပြောခွင့်ရကတော့ကျောင်းမီးသွေးတံတန်းကိုအမေရိကန်ဒေါ်လာ280အဖြစ်သတ်မှတ်လိုက်ကြောင်း VOA ကိုပြောပါတယ်။ ကျောင်းမီးတွေတန်တန်ကိုဒေါ်လာ90သတ်မှတ်ရကနေဇူလ28မှာ200တိုးမြင့်လိုက်ပါတယ်အခွန်ကိုလည်း100ရာခိုင်နှုန်းတိုးလိုက်တာလည်းဖြစ်ပါတယ
်ဆူဒန်နိုင်ငံအရှေ့တောင်ပိုင်းဘလူးနိုင်းပြည်နယ်ကမြို့နှမြို့မှာလူသေးဆုံးဒဏ်ရာမှုတွေရှိကြတဲ့လူမျိုးစုပြိပခါတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေကညံ့မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်ဧသီယိုးပီးယားနိုင်ငံနဲ့နှမိတ်နဲ့ကက်လျက်ရှိတဲ့အဲ့ဒီဒေသမှာလူမျိုးစုပြိပခါတွေရက်အတော်ကြာဖြစ်ပွားခဲ့ရာလူ32ဦးသေဆုံးပြီး39ဦးဒဏ်ရာရှိခဲ့ပါတယ်လေသမားတဦးအသက်ခံခဲ့ရပြီးနောက်အာဏာပိုင်တွေကဖမ်းဆီးမှုတွေနဲ့အခြေအနေတွေကိုမထိန်းသိမ်းနိုင်ခင်မှာပဲအဓိကယုံတွေဟာဗိုလ်ရုံးတွေကတခြားမျိုးတွေကိုတော်တော်များများပြန့်နိုင်ခဲ့ကြောင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်အရစိုင်းကန်း16ခန်းဖျက်ဆီးခံရကြောင်းနဲ့ရိုဆာရီနဲ့ဓမာစင်မျိုးတွေမှာညာမထွက်ရအမိန့်ထုတ်ပြန်ထားကြောင်းလည်းပါရှိပါတယ်။2020ပြည့်နှစ်ကလက်နက်ကင်သဘုံအဖွဲ့တချို့နဲ့တနင်္ဂနွေလုံးငြိမ်းချမ်းရေးသဘောတူညီချက်တွေရရှိခဲ့ပြီးမဲ့လည်းအဲ့ဒီနောက်ပိုင်းဒါဖောဒေသနဲ့အရှေ့ဘက်ကမ်းခြေတွေအပါအဝင်ဆူဒန်နိုင်ငံကနေရာအတော်များများမှာအကြမ်းဖက်မှုတွေပြိပခါတွေဟာကြိုးကြားကြိုးကြားဖြစ်ပွားခဲ့ပါတယ်ခင်ဗျာဒါပေမဲ့လည်းဘလူးနိုင်းပြည်နယ်နဲ့တောင်ကော်ဒိုဘန်ဒေသတွေမှာအခြေပြုတဲ့အင်အားကြီးဆူဒန်ပြည်သူလွတ်မြောက်ရေးအဖွဲ့ကတော့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူးခင်ဗျာ ဒီကနေ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးတာပါVOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်နဲ့သတင်းစုစည်းတင်ပြချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့မြန်မာနိုင်ငံအပါအဝင်ကဘာတလွားကလက်နက်ကင်ပြိပကတွေမှာကလေးတငယ်တွေထိခိုက်သေးခြင်းမှုတွေနဲ့မြေစာပင်ဖြစ်နေကြရဆဲဖြစ်ကြောင်းကုလသမဂ္ဂအစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ကလေးငယ်တွေနဲ့လက်နက်ကင်ပြိပကဆိုင်ရာကုလသမဂ္ဂရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့ကျွန်တော်ခမောင်စိုးမင်းကပြောပြပါမယ
်ပြီးခဲ့တဲ့2021ခုနှစ်ကတိုးတက်မှုတချို့ရှိခဲ့ပေမဲ့ကလေးတငယ်တွေဟာလူသားတွေဖန်တီးတဲ့ပြိပခါတွေရဲ့စိုးကျိုးတွေကိုဆက်လက်ပြီးခံစားနေကြရသေးတယ်လို့ကလေးတငယ်များနဲ့လက်နက်ကင်ပြိပခါများဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါတယ်ဇူလိုင်လ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂမှာပြုလုပ်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပခါ CAAC နှစ်ပတ်လည်နောက်ဆုံးအစီရင်ခံစာကိုတင်သွင်းစဉ်မှာသတင်းထောက်တွေကိုပြောလိုက်တာပ
ါ Grave violations against children are intrinsically linked
ကဘာတဝံပြိပခါတွေပြန့်နှံ့မှုနဲ့ကလေးငယ်တွေအပေါ်မှာပြင်းထန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာသီးသီးသာသာဆက်ဆက်နေပါတယ်လက်နက်ကင်ပြိပခါတွေဟာအားနွယ်သူတွေအပေါ်မှာစိုးစိုးဝါးဝါးထိခိုက်စေသလိုကလေးတွေအပေါ်မှာလည်းသီးသီးသာသာထိခိုက်ပါတယ်
မြန်မာနိုင်ငံမှာလည်း2021ခုနှစ်ကအသက်12နှစ်အရွယ်အထိငယ်ရွယ်သူတွေအပါအဝင်ကလေး280ကိုစစ်တပ်နဲ့လက်နက်ကိုင်ဖွဲ့စည်းတွေကအသုံးချခဲ့ကြောင်းဖော်ပြထားပါတယ်။ကဘာတလွားမှာပြိပခါတွေအတွေ့သေဆုံးတဲ့ကလေးငယ်40ရာခိုင်နှုန်းနီးပါးဟာစစ်ပွဲကကြံခဲ့တဲ့မြေမြုပ်မှိုင်းပုံးနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်ဖြစ်ကြောင်းလည်းအစီရင်ခံစာကဖော်ပြထားပါတယ်။ကလေးငယ်တွေအပေါ်အခွင့်အရေးချိုးဖောက်မှုတွေဟာအစွန်းရောက်အဖွဲ့အစည်းတွေလှုပ်ရှားနေတဲ့နိုင်ငံတွေမှာပိုပြီးဆိုးတယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ
် Such as Boko Haram and the splinter groups
Boko Haram နဲ့အုပ်စုကွဲတွေအနောက်အာဖရိကအခြေစား IS အဖွဲ့တို့လိုအင်မတန်မှာအစွန်းရောက်တဲ့အုပ်စုတွေလှုပ်ရှားတဲ့နိုင်ငံတွေမှာအရင်တုန်းကစုစုစည်းစည်းမရှိခဲ့ကြပေမဲ့အခုအခါပိုပြီးတော့စုစည်းမိလာနေကြပြီးမိန်းကလေးတွေအပေါ်ပြစ်မှတ်ထားတာတွေရှိလာပါတယ်မင်းကလေးတွေကိုပြန်ပေးဆွဲဖို့ပြစ်မှတ်ထားတာအတ္တမပြုချင်းဖို့နဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ပြစ်မှတ်ထားတာတွေလည်းရှိလာပါတယ
်အစီရင်ခံစာထဲမှာယူကရိန်းအာဖဂန်နစ္စတန်ဆိုမာလီအပါအဝင်နိုင်ငံအတော်များများကကလေးတငယ်တွေရဲ့အခြေအနေတွေကိုလေ့လာစုံစမ်းပြီးအချက်အလက်တွေနဲ့တင်ပြထားပါတယ်ဒါအပြင်ကလေးတငယ်တွေအပေါ်အကြမ်းဖက်ချိုးဖောက်မှုတွေဟာနေ့စဉ်ပြန်မြ65ခုရှိပြီးစုစုပေါင်းအပြင်းထန်ချိုးပေါက်ခံရမှုတွေဟာ24000နီးပါးရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။ကဘာတဝမ်းဖြစ်ပွားတဲ့ကိုဗစ်ကာယောဂါကြောင့်စာသင်ကျောင်းတွေနဲ့ဆေးရုံတွေကိုတိုက်ခိုက်မှုတွေပုံမှန်များပြားလာပါတယ်။ဒါအပြင်ကလေးတငယ်ပေါင်း28000ကျော်ဟာလည်းပြိပခါတွေထဲမှာပါဝင်တဲ့အဖွဲ့အစည်းတွေမှာပတ်သက်နေကြတယ်လို့စွပ်စွဲခံကြရပြီးလိမ်ပိုင်းဆိုင်ရာအပါအဝင်အကြမ်းဖက်ခံနေကြရတယ်လို့လည်းအစီရင်ခံစာမှာပါရှိပါတယ်။ မြန်မာနိုင်ငံမှာတော့မိန်းကလေး69ယောက်အပါအဝင်ကလေးငယ်462ယောက်အပေါ်လူအခွင့်အရေးချိုးဖောက်မှုပေါင်း903ခုရှိကြောင်းလည်းအစိုးရကစားမှဖော်ပြထားပါတယ်ခင်ဗျာ
ကလေးငယ်တွေနဲ့ပတ်သက်တဲ့အကြောင်းကုလသမဂ္ဂထုတ်ပြန်ချက်ကြားရတာပါထိုင်းနယ်ကစားကသတင်းကိုပြောပြပါဦးမယ်ထိုင်းနိုင်ငံနယ်ကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်နိုင်တာတွေကြောင့်လူကုန်ကူးခံရသူတွေအပါအဝင်မြန်မာနိုင်ငံသား160ကျော်ကိုထိုင်းအာဏာပိုင်တွေကဇူလိုင်လ16ရက်နေ့မှာရနောင်းကော်တောင်နယ်ဇက်ကနေတဆင့်ပြန်ပို့လိုက်ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတောင်ပိုင်းကအချုပ်ခန်းနေအချင်းထောင်နေမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံပြီးတဲ့မြန်မာရွှေ့ပြောင်းလူသမားအမျိုးသမီးတွေအပါအဝင်168ဦးကိုနေရပ်ပြန်ပို့ခဲ့ပါတယ်။ရနောင်းမြို့ကနေဆက်လီတွေနဲ့ကော့တောင်းမြို့ကိုပြန်လည်ပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လနဲ့ဇူလိုင်လလယ်အထိထိုင်းအချုပ်ခန်းတွေကနေကော့တောင်းဘက်ချမ်းကိုပြန်လည်ပို့ဆောင်ခဲ့တဲ့မြန်မာရွှေ့ပြောင်းလူသမားတထောင်နီးပါးအထိရှိလာပြီးဆိုပြီးကော့တောင်းမြို့ရွှေ့ပြောင်းလူသမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်။အလုပ်160ကျော်ပေါ့လေ။မျိုးသမီးရောမျိုးသားရောဆိုရင်အာကျွန်တော်တို့ဒီပြည်မှာလက်ရှိဟိုဟာတာဝန်ရှိတဲ့လူတွေကပေါ့နော်ဟိုဘက်လုံမတန်ရာရှိရောညတစ်ဆက်ကျွန်တော်တို့ဒီချုပ်ခန်းထဲမှာအကြောင်းမျိုးမျိုးဖန်ခံရတဲ့အလုပ်မားတွေတိုင်းပို့လာတာဖြစ်တယ်ခင်ဗျာ160ကျော်ကြာပြ30နဲ့2ယောက်အလောက်ရှိမယ်ဆိုရင်အခုပြန်လာတဲ့အချိန်မှာတော့အလုပ်1000ကျင်လောက်တော့ရှိနေပြီခင်ဗျာအကျွန်ဂျူလိုင်ရေပေါ့ဒီဂျူလိုင်အခုမှလောက်တွဲပဲရှိသေးဆိုတော့လေပြန်ရောက်လာပြီးတပီးတာနဲ့ကိုတောင်းဒေတာခန့်ဆိုရင်ကျွန်တော်ဆွေးထုတ်ထားပြီးသားလူတွေနဲ့တခါလဲဆွဲလို့ရတယ်ဆွေးထုတ်တဲ့လူဆိုကျွန်တော်တို့ဟုတ်ပါတော့နော်အဲဒီ quality စတောင်းငါးရေးစောက်နေရပါမလို့
အခုဆိုရင်ထိုင်းနိုင်ငံဘက်ချမ်းကအချုပ်တွေထဲမှာလဲလွတ်ရက်စိတ်ပြီးသားမြန်မာနိုင်ငံသားတွေအများကြီးရှိနေတာကြောင့်အချုပ်မဆက်နာတွေဖြစ်နေတယ်လို့လဲဆိုပါတယ
်ချုပ်ထဲမှာလဲအခုဒီတစ်ခေါက်လာပြီးတော့မှဟောကျွန်တော်တို့ဒီရခိုင်ချုပ်ဆိုရင်တော့အရင်က40တားမနေရဘူး100ကျော်ထားတယ်အလုံးပေါင်းဆိုရင်တော့တစ်ခေါက်တစ်ခေါက်ဆိုရင်တော့ဟောပါဘောမပုတ်ခင်ချိန်ကြီးဆိုရင်100နဲ့1000ကျောင်းမှာအများကြီးရှိနေတယ်ခင်ဗျာဒီကျွန်မတို့ရပန်းခိုင်တဲ့အုပ်စုပါလေ
အခုလိုမျိုးပြည်နှင်းနှံပေးခံရတဲ့အလုပ်သမားတွေကနိုင်ငံကူးစာအုပ်ရှိသူတွေဟာထိုင်းနိုင်ငံထဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်တိပြန်ဝင်ခွင့်မရဘူးလို့လဲဆိုပါတယ်အခုလိုမျိုးဖမ်းပြီးတော့ပြန်ပို့ခံရသူတွေကအများစုကတော့နေရမပြောင်းရင်ညပါဘူးတချို့ကအိမ်ပေါင်ချံပေါင်မိလာကြတာဖြစ်ပြီးထိုင်းနိုင်ငံထဲမှာအလုပ်လုပ်ကင်ဖို့အတွက်လာရောက်ကြသူတွေဖြစ်ပါတယ်အခုလိုမျိုးဖမ်းဆီးပြီးပြန်ပို့ခံရတာတွေရှိနေတဲ့ကြားကပဲအလုတ်ကန်အခွင့်အလမ်းကိုရှာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေစဉ်သွားရောက်နေစေဖြစ်ပြီးယာနဲ့ချီရှိတဲ့မြန်မာတွေဟာအစုလိုက်အပြုံလိုက်နေစဉ်ဖမ်းဆီးခံရစေဖြစ်ပါတယ်ရှင်
ထိုင်းရောက်မြန်မာတွေအကြောင်းကြားသိရတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့အပတ်စဉ်တင်ဆက်နေကြဒို့ဒို့တန်စီစဉ်ကိုတင်ဆက်ပေးပါမယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးကျဆင်းငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတာကိုစူးစီးတင်ပြထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
အဓိကတော့ခြေကျစားတော့ကုန်စည်ကတနေ့တခြားအဓိကမြင့်လာရယ်ပေါ့နော်ကဲမြင့်လာရယ်တော်တော်မြင့်လာရယ်ဒီနေ့အိမ်မှာတရားတဲ့ဝင်နေတာနောက်နေ့ကျလို့ရှိရင်အဲ့တရားထက်မကဘူးတက်သွားအနေထားမျိုးဖြစ်နေမှာဒါပေမဲ့သားစားကြတော့တိုးလာလားဆိုတော့မတိုးလားဒီတိုင်းအချိန်တိုင်းပဲအဲ့တော့ဝင်ရင်းထွက်ရင်းရမမရဘူးဖြစ်နေ
သမီးရောစားဖို့နားဒီလိုပဲအလောမမှန်လားဒီကုန်တင်းတော့နေရာကြည့်သွားတယ်သမီးစားဖို့တော့အမှန်တာပဲဥလာပြီးပြောအလောမသိရင်ခွက်လေးခွက်မိုးလေးရအောင်စားတော့ဘေးရမှာကနေရပူလာကနေခွက်လေးပြုတ်ရပူလာပြုတ်နေအဲ့လိုမျိုးလေးပဲကြော့သားကြီးရကိုကအိမ်ငါနေတယ်ဆိုတော့ကိုချိုးတယ်အိမ်ငါကလည်းပူလာတယ်စားဖို့လည်းပူလာအဲ့လိုမျိုးကမိမလေးကတော့ပြန်မနေနိုင်ဆယ်တန်းမနေနိုင်တော့ဘူး
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတွေတက်လာပါတယ်ဒါအပြင်စစ်တပ်ရဲ့စီးပွားရေးမူဝါဒအပေါ်အယုံအကြည်မရှိတာကြောင့်လုံခြုံရေးနဲ့လုံခြုံမှုမရှိတဲ့စီးပွားရေးဟာကျဆင်းခဲ့ရပါပြီဒီအခြေအနေကတန်ပေါင်းများစွာသောလူတွေရဲ့ဘဝကိုဆူဆူဝါဝါတက်ရောက်နေပါတယ်ဒီဆောင်မကိုဒို့အတန်ရဲ့မိဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းရဲ့သတင်းတောက်တွေကရေးသားချပြီးတော့မြက်သစင်ကတင်ဆက်ချပါတယ
်နိုင်ငံတော်ဤဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတော်ဟာတော်တော်ကာကွယ်ရေးစီချုပ်ထံသို့လွှဲအပ်တာဝန်ပေးလိုက်သည်
နာသိန်းစစ်တပ်ဟာနိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့မတရားသိမ်းယူခဲ့တာအခုဆိုရင်အချိန်တစ်နှစ်ခွဲထဲကိုရောက်ရှိနေပြီဖြစ်ပါတယ်။ အထူးကာလအတွင်းတိုင်းပြည်ဟာပြည်ပခါတွေမလုံခြုံမှုတွေကြားမှာအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမလည်ပတ်နိုင်သေးပဲဝယုံသုံးကားဖြစ်နေသေးပါ။အာဏာသိမ်းတာရဲ့တည်တာတဲ့အကျိုးဆက်ကတော့စီးပွားရေးဟာယုံကြည်မှုနဲ့ဆိုင်တဲ့အကြောင်းပြချက်တချို့ကြောင့်ဒလိကောက်ကွေထိုးစင်သွားခဲ့ပါတယ်။စစ်တပ်ကလည်းနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးပြဿနာကြီးကိုကင်တွယ်ဖြေရှင်းနိုင်ဖို့မပေါ်ပါဘူး။ဥပမာပြရရင်တော့မနှစ်တုန်းကအာဏာသိမ်းခေါင်းဆောင်မင်းအောင်လှိုင်ဟာလူသူကင်းမဲ့တဲ့မြို့တော်နေပြည်တော်ကိုမြေအောက်ရထားတွေလျှက်စစ်ဘတ်ကားတွေနဲ့ Green City အဖြစ်ဖော်ဆောင်မယ်လို့ဆွေးနွေးတဲ့အပေါ်မှာအကြီးအကျယ်လှောင်ပြောင်ခံခဲ့ရပါတယ်။စစ်တပ်ကတော့စီးပွားရေးပြန်အရှင်ရလာဖို့မြမစီးပွားရေးပြန်လည်ထူထောင်ရေးစီမံကိန်းမူကြမ်းကိုရေးဆွဲခဲ့ပါတယ်။ဒါပေမဲ့လည်းရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုမရတာလုံခြုံရေးနဲ့လုံခြုံမှုမရှိတာဗန်လုပ်ငန်းအကျက်တဲတွေနဲ့ကျက်ငွေတန်ဖိုးကျဆင်းနေတဲ့ကြားမှာထင်သလောက်အောင်မြင်နိုင်မှာမဟုတ်ဘူးလို့လိလာသုံးသက်သူတွေကဆိုပါတယ်ကပ္ပံရဲ့အဆိုအရ 2020-2021 ဘဏ္ဍာနှစ်မှာမြမစီးပွားရေး 18 ရာခိုင်နှုန်းကျုပ်သွားတယ်လို့ဆိုထားပါတယ်လက်တွေ့မှာလည်းမြမပြည်သူတွေဟာစစ်တပ်အာဏာသိမ်းမှုကြောင့်စီးပွားရေးကျက်တဲလာကြပြီးအခြေအနေဒီချက်ဆိုးလာမှာကိုစိုးရိမ်ပူပန်နေပါတယ်မိသားစုဝင်9ယောက်ရှိတဲ့မွန်ပြည်နယ်ပေါင်မြို့ကအခြေခံလူဒန်းစားပြည်သူတို့ကတော့အာဏာသိမ်းပြီး3လကြာမှာအကျက်တဲတွေနဲ့ရင်ဆိုင်လာရတာပါ။အဲ့ဒီအချိန်မှာကိုဗစ်တတိယလှိုင်းကြုံရတာကြောင့်ပိုပြီးအချိန်ကြီးဆိုးဝါးလာခဲ့ပါတယ်။လက်ရှိအချိန်မှာပုံမှန်အလုပ်မရှိတဲ့အတွက်နေ့စဉ်အလုပ်ကြံစတဲ့ကြုံရကြပန်းအလုပ်လုပ်ပြီးဝင်ငွေ2000ရဖို့တောင်ခက်ခက်ခဲခဲရှာဖွေနေရတယ်လို့ဆိုပါတယ်
။ခမင်းကစားလို့နားဒီလိုပဲလည်းမမှန်တာဒီကုန်စည်လုံးတွေကကြီးသွားတယ်ခမင်းစားဖို့တော့အမှန်တာတဲ့အဲ့လိုတော့အလုံးမသိရင်ခွန်လေးခွန်မိုးလေးရအောင်ဆိုတော့ဘေးရမှာကစားရဘူးလားကနေခွန်လေးဘူးရဘူးဒီရဘူးနဲ့အဲ့လိုမျိုးလေးပဲကြော့သားပြီးရပါဘူး။ပိုကအိမ်ကားနေတယ်ဆိုတော့ပုံချိုးတယ်အိမ်ကားကလည်းပူရတယ်စားဘူးလည်းပူရအဲ့လိုမျိုးကဒီမလေးတို့ကြားမှပြန်မနေနိုင်ဘူးဆယ်တန်းမနေနိုင်တော့ဘူ
း။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့မြန်မာငွေကြေးတံမိုးကျဆင်းပြီးငွေကြေးဖောင်းပွားလာပြီးနောက်ကုန်စည်နှုန်းအစမတန်မြင့်တက်လာတဲ့ဒဏ်ကိုပြည်သူတွေခါးစည်းခံနေရတာပါ။အဲ့ဒီထဲမှာတော့အခြေခံစားတောက်ကုန်ဖြစ်တဲ့ဆန်ဆိုရင်တအိတ်ကို3000ခွဲကနေ6000လောက်ထိဈေးနှုန်းကြီးမြင့်လာပါတယ်။ရလက်ကတော့ပြည်သူတွေဟာတစ်နှစ်တာမိသားစုဝန်ရည်ဖြည့်ရှင်ဖို့မနည်းယုံကန်နေရတာပါ။ဝင်ငွေနဲ့ထုတ်ငွေမမျှတာကြောင့်မိသားစုစားဝတ်နေရည်ဖြည့်ရှင်ဖို့နေ့စဉ်ပူပန်နေရတယ်လို့မော်လမြိုင်ကကျောင်းဆရာမထူးကပြောပါတယ်
။အဓိကကတော့အခြေခံစားတောက်ကုန်စည်ကတစ်နှစ်တခြားအဓိကမြင့်လာတယ်ပေါ့နော်။တမြင်လာရဲ့တော်တော်မြင်လာရဲ့ဒီနေ့အမှတရားတဲ့ဝင်ရအောင်နောက်နေ့ကျလို့ရှိရင်အဲ့တရားထက်မကအောင်တက်သွားတဲ့အနေထားမျိုးကြီးဖြစ်နေပါ့။ဒါပေမဲ့လားစားကြတော့တိုးလာလားဆိုတော့မတိုးလာဘူးဒီတိုင်းအခြေတိုင်းပဲ။အဲ့တော့ဝင်ငွေထွက်ငွေရမမြအောင်ဖြစ်နေ။အခုလိုမျိုးခြေကန်လူရန်းစားရဲ့အတွက်ကဒီလိုဈေးတွေကလည်းတက်လာရဲ့အတွက်ညီတိုင်းရင်ပူနေရတဲ့ကာလလိုပဲပြောရတော့မှာပေါ့။ဒီနေ့ဒီနေ့ကုန်ကျစရိတ်တွေကလည်းပို့ပို့ပြီးတော့များလာတယ်။များလာရင်ဝင်ငွေတိုးလာလားဆိုတော့လည်းမတိုးလာဘူး။စားဖို့တော့အမှမနည်းချွေတာနေရတယ်။
ဖက်မှာလည်းအလုတ်ကင်ဖန်တီးပေးနိုင်တဲ့ဆောက်လုပ်ရေးခီးသွွားလုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းတွေကအခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့အစည်း ILO ကဆိုထားပါဗျ။2021ခုနှစ်ဖေဖော်ဝါရီကနေ2022ခုနှစ်ဇန်နဝါရီလအထိအထည်ချုပ်ဆက်ယုံ64ယုံကအပြည့်ပိတ်သိမ်းတာနဲ့ပိတ်သိမ်းဖို့ပြင်ဆင်နေသလို140လောက်ကယာယီပိတ်ထားပြီးဆက်ယုံ80လောက်ကဝန်ထမ်းတွေလျှော့ချခဲ့ပါဗျ။2021ခုနှစ်အတွင်းမှာအလုတ်ကင်ဆုံးရှုံးမှုနှုန်းကအလုတ်သမားအလုံးရဲ့800ကိုင်းနှုန်းဖြစ်ပြီးဒီပမာဏဟာအလုတ်နေရာ 1.6 တန်းနဲ့ညီမျှပါတယ်။နိုင်ငံတွင်းမှာဆက်ဆောင်တွေများလာသလိုလူများစွာကစင်းရဲတဲ့ဆင်းရဲလာကြပါတယ
်။ဖြစ်နေတာအမှဖြစ်နေတာလင်းနေနဲ့ဖြစ်နေတာလို့ငါတို့
နိုင်ငံတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူတွေကလည်းတသန်းကျော်ရှိနေပြီးထက်ဝက်လောက်ကနေအိမ်တွေဆုံးရှုံးထားရတယ်လို့UN OCHA ရဲ့ထုတ်ပြန်တဲ့စာရင်းတွေရသိရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်း UNDP ရဲ့ခန့်မှန်းချက်အရ2022အစောပိုင်းချိန်ကစပြီးမြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်ဖြစ်တဲ့လူဦးရေရဲ့25သန်းခန့်ဟာစီးရဲငတ်မမှုဘေးနဲ့ကြုံရနိုင်ကြောင်းသိရပါတယ်။စီးပွားရေးလုပ်ငန်းတွေဘက်ကကြည့်ရင်လဲစစ်တပ်အာဏာသိမ်းပြီးနောက်မြန်မာငွေတန်ဖိုးကျဆင်းလာတာ၊တွင်းအားစုကွန်ပစ္စည်းတွေဈေးနှုန်းအဆမတန်မြင့်တက်လာတာ၊လျှက်စစ်မီမမှန်တာကြောင့်လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်ကြုံနေရတာပါလက်ရှိမြမစီးပွားရေးအခြေအနေနဲ့ပတ်သက်လို့မော်လမြိုင်ကစီးပွားရေးလိလာသုံးသက်သူတူဦးကလည်းဒုတ်တန်ကိုအခုလိုပဲပြောပါတယ
်ဒီဘက်ကလည်းဟိုအခက်ခဲအကျက်တွေတွေကြုံရတယ်ဝေလွားတို့ဘာတို့ကလည်းနေတယ်နိုင်ငံတော်ကမှအဲ့ဒီအဲ့ဒီတွင်းအားစုပိုင်းကဒီဒေတာအတက်လာလဲအဲ့လိုမျိုးပေါ့နော်အ အဲဒီလိုအပ်တဲ့မီးရို့အဲနှချောက်ကုန်ညာနေရတဲ့ဒေါ်လာစီးတဲ့လိုလိုက်တက်တာတို့အဲမျိုးပေါ့ဗျာကွအဲ့ဒါကြီးတော့ဟိုလုပ်ငန်းတွေကနောက်ပိုင်းလေပတ်ဖို့ဟိုခက်ခဲဖြစ်တယ်တချို့လဲတားကြီးမတောင်းနိုင်တဲ့လူကြတော့လဲဟိုနားပြီလဲနားလုပ်ငန်းပြောင်းရင်လည်းပြောင်းမယ်ပြီးတော့စွာကြီးကတန့်သွားမှာပေါ့ဗျာအတော့ဟိုညင်ကြသွားပြီးတော့လေညင်ကြပြီးတန့်သွားတဲ့ပုံစံမျိုးတော့မြင်တယ်ဗျ
ဒီနှစ်ဧပြီလတုန်းကလည်းစစ်ကောင်စီကကုမ္ပဏီတွေနဲ့စီးပွားရေးစနစ်တစ်ခုလုံးကိုဒုက္ခရောက်စေခဲ့တဲ့ညွှန်ကြားချက်တစ်ခုကိုထုတ်ခဲ့ပါတယ်။ဘဏ်တွေနဲ့နိုင်ငံသားငွေကြေးကိုကန်ဆောင်သူတွေကိုကျပ်ငွေလဲခိုင်းခဲ့တာမှနောက်ပိုင်းမှာဒီမူဝါဒနဲ့ပတ်သက်လို့ကင်းလွတ်ခွင့်တချို့ကိုပြန်ပြင်ဆင်ခဲ့ပေမဲ့ရင်းနှီးမြှုပ်နှံသူတွေကတော့စီးပွားရေးရပ်ဝန်တစ်ခုလုံးပေါ်အယုံကြည်မဲ့ခဲ့ပြီးဖြစ်ပါတယ်။မြင်သာတဲ့ဥပမာပြရရင်တော့အနာမသိခင်နိုင်ငံပြုပြင်ပြောင်းလဲရေးလုပ်နေတဲ့နှစ်တွေတုန်းကတိတိတသာတိုးတက်ခဲ့တဲ့ခီးသွွားကဏ္ဍကိုပြရမှာပါစစ်ကောင်စီကအခုခီးသွွားလုပ်ငန်းကိုပြန်လည်ဖွင့်လှစ်ဖို့ကြေညာခဲ့ပေမဲ့လုံခြုံရေးစိုးရိမ်ရတာနဲ့ပြည်သူတွေကိုနေ့စဉ်အကြမ်းဖက်နေတဲ့စစ်တပ်ရှိတဲ့နိုင်ငံကိုလက်လဲဖို့ကျင့်ဝတ်ပိုင်းစိတ်မချရတာတွေကြောင့်ခီးသွွားရေးတွက်ကနည်းနေအောင်မှပဲလို့လိလာသူတွေကသုံးသပ်ပါတယ်မော်လမြိုင်ကလုပ်ငန်းရှင်တဦးကတော့အခုချိန်မှာလုပ်ငန်းကဏ္ဍတစ်ခုစီတိုင်းကလုပ်ငန်းတိုင်းရှင်သန်ဖို့ရုန်းကန်နေရတယ်လို့ဆိုပါတယ်
။တို့အဖက်ဖက်ကြည့်လိုက်တာကိုယ့်ရဲ့ပတ်ဝန်းကျင်လုပ်ငန်းရှင်တွေရောပေါ့နော်ပတ်ဝန်းကျင်တကယ်တမ်းအပေါင်းအသင်းတွေရဲ့လုပ်ငန်းတွေရောအခုလက်ရှိကြုံနေရတဲ့ဈေးရောင်းသူတွေရောပေါ့လေ။ရောင်းသူတွေဈေးရောင်းတဲ့လူတွေရောအကုန်လုံးက၃ပုံ၃ပုံလောက်လောက်ကတော့ကျုပ်ပါလေ။ဟိုပါပဲဖြစ်ပေါ့ပဲလုပ်ငန်းပဲဖြစ်ပေါ့နော်ဟုတ်တယ်ဆိုလို့ရှိရင်တော့ဟိုထက်ဝက်လောက်ကိုကျုပ်သွားတာပဲဒီကျန်တဲ့လုပ်ငန်းတွေရတယ်သုံးပုံတစ်ပုံလောက်တော့ကျုပ်သွားတာပဲဝန်ထမ်းတွေချော့ချရတာတို့လုပ်ငန်းကိုဟိုချော့ချရတာတို့ဒါလိုတော့ရှိတာပဲပေါ့လေ
အမည်မဖော်လို့တယ်စီးပွားရေးပညာရှင်တဦးကတော့လက်ရှိနိုင်ငံစီးပွားရေးကိုကြည့်ပြီးနောက်နာကက်စီးပွားရေးပေါ်အခုလိုပဲမှတ်ချက်ပြုပါတယ
်စီးပွားရေးကိစ္စနိုင်ငံရေးပေါ်မှာလည်းပဲကြည့်တာပေါ့နော်အခုကဟိုကတော့လည်းပဲပြည်တဲ့အတိုင်းပဲတိုင်းပြည်မှာအနေသက်မှုတွေကတော်တော်များနေတယ်။အနေသက်မှုတွေများတဲ့အတွက်ကြောင့်မလို့ခြေဝိုင်းလုံငန်းတွေတဲ့ပဲနေနဲ့မှမကောင်းနိုင်ဘူး။အဲ့တော့အနိုင်ရည်ရအများသက်ခံနိုင်တဲ့အဖြစ်တစ်ခုကိုရအောင်မရှာနိုင်ကြဘူးဆိုလို့ရှိရင်တော့တိုင်းပြည်အခြေအနေကထိတဲ့ဆိုးသွားဖို့လည်းရှိတယ်လို့ဆရာတို့တော့မြင်ပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းရမယ်လို့ဒုတန်အဖွဲ့သားတွေကညွှန်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်အတန်တချို့ကိုပြောင်းလဲထားတယ်လို့နာမည်တွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒုတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒုတန် Facebook Seminar, SoundCloud, YouTube, IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချိုးလင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6နိုင်ရင်ကနေ9နိုင်ရင်အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ပြုဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru channel 101ဒါမှမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။ပထမဆုံးနားဆင်ရမယ့်အပတ်စဉ်ကဏ္ဍကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ Institution တွေအပြောင်းအလဲကိုလေ့လာတဲ့အခါမှာအဟောင်းကိုပြောင်းပြီးအမျိုးမျိုးရှိတာကိုတွေ့ရပါတယ်။ Institution ဆိုတာဘာလဲ။ပြောင်းပုံဘယ်နှမျိုးရှိပါသလဲ။စာရေးဆရာမတော်ရာအေးလက်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
တော်ရရှိမြခင်ဗျာကျွန်တော်တို့ရဲ့အစီအစဉ်မှာပြင်ပကဘာရဲ့အပြောင်းလဲတွေကိုသူတင်တာလေးလာတွေ့ရှိရှိချက်တင်နဲ့ဆက်ဆက်ပြီးတော့တင်ပြနေပါတယ်ဒီပတင်ပြခြင်းတဲ့အကြောင်းအရာကတော့ institution လို့ခေါ်တဲ့အဖွဲ့အစည်းနဲ့ရှင်းထုံးနေဘလို့တဖြည်းဖြည်းပြောင်းလဲသွားကြတယ်လဲဆိုတဲ့သဘောတရားဖြစ်ပါတယ်အဒီလိုတင်ပြပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံ MacMaster Tech တို့ကနိုင်ငံရေးသိပ္ပံဘာသာရပ်ကိုပါဘဝယူကြိုးစားနေတဲ့စာရေးဆရာမတော်တာအေးလက်ဖြစ်ပါတယ်ဆိုတော့အေးလက်မင်္ဂလာပ
ါမင်္ဂလာပါဆရာ
ဟုတ်ကဲ့အဲကျွန်တော်တို့ဒီနေ့တင်ပြမယ့်အကြောင်းအရာကတော့အဲ့ဒီလို institution တွေတဖြည်းဖြည်းပြောင်းလဲတဲ့သဘောတရားကိုရေးထားတဲ့စာအုပ်ပေါ့နော်အဲ့ဒီစာအုပ်ရဲ့အဖွဲ့အခန်းအေးလက်ချက်တစ်ခုကိုကျွန်တော်ပြောပါပါရေးသားကြတဲ့ပုံကူကတော့ American နိုင်ငံ Chicago ကNorthwestern တက္ကသိုလ်ကပမာခါဂျိမ်းစ်မဟိုနီနဲ့အဲကျွန်တော်တို့ Massachusetts ပြည်နယ် MIT တက္ကသိုလ်ကနိုင်ငံရေးသိပ္ပံပမာခါကက်နင်းတီလန်တို့နှစ်ယောက်ကတီးဖြတ်သူဖြစ်နေဆောင်ရွက်ကြတဲ့နော်စာအုပ်ရဲ့ပထမအခန်းကိုကျွန်တော်တင်ပြမှာဖြစ်ပါတယ်ဆိုတော့ဆရာမရဲ့ institution ကိုကျွန်တော်တို့ပညာရေးတိမ်မှာဘယ်လိုများနားလည်ကြလဲဒီစကားလုံးကအတော်လေးလည်းဘာသာပြန်ဖို့ဖြစ်တဲ့အတိတ်တွေအများကြီးလည်းပါဝင်နေတဲ့စကားလုံးဖြစ်ပါတယ
်။အာကျမတို့မြန်မာလူတော့တချို့တွေကတော့ institution institution ဆိုပြီးတော့ဒါရိုက်အတန်ဖလဲပြီးတော့ရေးကြတာလည်းရှိရပေါ့ဆရာ။အဲဒါပေမဲ့ဟောနားလည်ရန်တလောက်ကတော့သူကအာဒီ delay ထုံတန်းနေနောက်ပြီးကျင်ထုံးဆိုင်ရပေါ့နော်။အဲဒါလေးအဲစီမင်းစီကန့်ကြီးအဲစားတာလေးနဲ့အဲအုံဖွဲ့စနစ်အဲအုံဖွဲ့ထားပြီးရောဟောတစုံတည်းပြုလုပ်တာပို့ပြုလုပ်ဖို့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုင်ရာကိစ္စရက်တွေလိုပဲဒီလိုဘာသာပြန်လို့ရမယ်ဆရာဟုတ်ကဲ့ပ
ါဟုတ်ကဲ့ဖွဲ့ဖွဲ့စီစီဖြစ်ပြီးတဲ့ကိစ္စတွေအကုန်လုံးပေါ့နော်အဲ့ဒါတွေကအဲတရားဝင်ပြဋ္ဌာန်းတာလည်းဟုတ်ချေအောင်ပဲတရားမဝင်ပြဋ္ဌာန်းတာလည်းဟုတ်မယ်ဥပမာအဖြစ်အဲမိသားစုစနစ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒါပညာရှင်တွေက institution ဆိုလို့ပြောကြတာရှိပါတယ်ဆိုတော့တရားဝင်သတ်မှတ်ထားတဲ့ဟာတွေရှိလို့တရားမဝင်လူတွေအကုန်လုံးကလိုက်နာနေကြတဲ့ဟာတွေရှိတယ်ဒါကြောင့်မို့ချုပ်ပြီးပြောရင်တော့အဖွဲ့အစည်းစီးဖြစ်ပြီးအဖွဲ့အစည်းတော်ပြီးတော့ကျင့်သုံးပိုင်းလို့ပြောလို့ရပါတယ်ဆိုတော့ဒီစာရမ်းမှာပေါ့နော်ပမောက္ခမဟောနေတဲ့ဆရာမတိလည်းတို့ရဲ့စာရမ်းမှာအပြောင်းလဲတွေဖြစ်တယ်ပုံစံဘယ်လိုတွေ့ရပါလဲ institution စီပြောင်းနေတဲ့
သူက institution အပြောင်းလဲကိုသူအမြင်သုံးခုဟိုပထမအောင်ဆိုသူမိတ်ဆက်ပေးထားပေါ့နော်အဲပထမအမြင်ကသူဒီသမိုင်းစင်အလာရေသမိုင်းကြောင်းတစ်ချောက်ပေါ့နော်ဒီအဖြစ်ပြက်တွေတစ်ချောက်မာဘလို့တွေပြောင်းလဲသွားတယ်လေဒီ institution တွေကအထူးသဖြင့်ပြင်ပတက်ရောက်မှုတစုံတရာသမိုင်းပြက်တစုံတရာအချို့အုပ်ွက်ပေါ့လေအဲဒါတွေမှာဘလို့ပြောင်းလဲသွားတယ်လဲဆိုတဲ့ဥစ္စာကိုသူလေးလာတဲ့ဘက်ကနေပြီးတော့လဲသူကြည့်လို့ရတယ်ဆိုတဲ့အကြောင်းပြောပါရစေ။အဲအကြောင်းအရာတွေကြောင့်မလို့ဒီအဖွဲ့အစည်းဆိုင်ရာကျင့်သုံးတွေဘလို့ပြောင်းလဲသွားတယ်လဲဆိုတာပေါ့နော်ဒုတိယတစ်ချက်ကတော့ဒီအဖွဲ့အစည်းကိုပြောင်းလဲမှုအတွက်ပေါ့နော်ဦးဆောင်နေတဲ့သူတွေအတားပေါ့နော်ဒီဇက်ကောင်တွေအဲဇက်ကောင်တွေကနေပြီးတော့သူတို့ရဲ့ဘယ်ဟာ 90 အားသာချက်ရှိမလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့သူတို့ပြောင်းလဲဖို့စူးစမ်းတဲ့အဥ္စာတွေပေါ့နော်ဟို rational choice ဟိုရဲ့ပုံစံပေါ့လေအဲ့ဒီအဥ္စာတွေကနေပြီးတော့လည်းဒီ institution တွေဘယ်လိုပြောင်းလဲသွားနိုင်ကြလဲဆိုတာဟာနေအမြင်အနေနဲ့သူကြည့်ရပါပါတယ်တတိယတနည်းအားကြတော့ကျွန်တော်ဒီရေခန့်မြေခန့်အညာပေါ့နော်ရေခန့်မြေခန့်အညာဒီဒီ norms လို့ခေါ်တဲ့user set တွေပြည့်ညက်တွေဟိုယုံကြည်မှုတွေဒီလူအဖွဲ့အစည်းရဲ့
အော်မာဒီတန်နှုံးစံထားတဲ့ပုံမှာမူတီပြီးတော့မှလိုက်ပြီးဘယ်လိုပြောင်းလဲတလဲဆိုရင်အဲ့ဘက်ကလည်းသူကြည့်ရတယ်လေရှိပါရဲ့ဆရာဟုတ်တာအဲ့ဒီလိုမျိုးတော့သူပထမဆုံးဟုတ်မိတ်ဆက်ထားတဲ့ပုံဟုတ်ကဲ့ဒါတော့ကျွန်တော်တို့အပြောင်းလဲတွေကိုလေ့လာတဲ့သဘောတရားသုံးခုပေါ့နော်ဆိုတော့တမိုင်းဆိုင်ရာလေ့လာတဲ့သဘောတရားတစ်ခုရှိမယ်နောက်တစ်ခါကြိုးကြောင်းယုတ်တိနဲ့ရွေးချယ်တဲ့လ စအခြေအနေတွေကိုအခြေခံပြီးတော့လေ့လာတဲ့လေ့လာချက်တွေရှိနေပေါ့နော်ဆိုတော့အပြောင်းလဲကိုကြည့်တဲ့အခါမှာပညာရှင်တွေကဘလို့အစိတ်ပိုင်းတွေပါတယ်လို့သူတို့သတ်မှတ်ကြည့်ရှုနေကြည့်ရှိကြတယ
်သူတို့ကြည့်ရှုတဲ့အခါမှာပထမဆုံးပေါ့နော်ဟိုဒီဟိုပြင်ပတန်ရောက်မှုဖြစ်အားတွေကဘလို့ရှိမလဲဆိုတာကိုလည်းသူတို့ကြည့်တယ်နောက်ပြီးတဲ့ခါကျတော့ဒီပြောင်းလဲခြင်းနဲ့အပြောင်းလဲကိုဥဆောင်တဲ့သူတွေပေါ့နော်အဲသူတို့ရဲ့ power သူတို့ရဲ့အာဏာပေါ့နော်အဲ့အဲ့ဥစ္စာမှာလည်းသူတို့ဘလောက်တိလုံပိုင်ခွင့်ရှိနေတယ်လဲပေါ့နော်လုံပိုင်နိုင်လုံနိုင်စွမ်းရှိနေတယ်လဲဆိုတဲ့ဥစ္စာဆိုတဲ့အချက်ကိုလည်းရှိကြည့်တယ်။နောက်တတိယတစ်ချက်ကသူတို့မှာဒီလိုလုံနိုင်တဲ့ resource လို့ခေါ်တဲ့ဒီဟိုအရင်းအမြစ်တွေဘလို့ရှိနေတယ်လဲပေါ့နော်ဘလောက်တိလုံလောက်အောင်ရှိနေတယ်လဲဘလို့သူတို့စီမံခန့်ခွဲလဲပြောင်းရွှေ့နေရချန်ထားမလဲပေါ့နော်ဒီအကြောင်းအရာကိုလည်းကြည့်ရပေါ့နော်အဲ့အဲ့အရာတွေကိုလည်းသူတို့ကြည့်ကြပါလိမ့်စီဟ
ုတ်အဲ့ဒီလိုဆိုရင်ဒီပြောင်းလဲသွားတဲ့ခါမှာပြောင်းလဲတဲ့ပုံစံဘယ်လိုမျိုးလောက်သူတို့တွေ့ရ
အလေးမျိုးလို့တော့သူမိတ်ဆက်ပေးထားပါလေရှင်။ပထမတစ်မျိုးကတော့ဒီ negotiation ဆွဲပေါ့နော်။အမြင်ဟောင်းတွေအကျင့်ထုံးဟောင်းတွေကိုလုံးဝပယ်ထက်လိုက်တဲ့သဘောပေါ့လေ။ဒီသဘောကတော့နည်းနည်း radical ဆန်နဲ့နည်းနည်းဟိုပို့ပြီးတော့အစွန်းရောက်ပြီးတော့ပို့ပြီးစွန့်စားရတဲ့အပိုင်းတွေမှာရှိပါတယ်။
ဒီနေ့ကတော့ကြောင်းမှုကြောင်းနည်းရ
ဟုတ်ကဲ့ဒုတိယတနည်းကတော့သူကဒီမူလကျင့်သုံးဟောင်းတွေကိုသူပြောင်းလဲတာတော့မဟုတ်ဘူးလေအစ်စ်ကိုအစ်စ်ပေါ့လေမိတ်ဆက်ပေးလိုက်တာမျိုးပေါ့နော်အစ်စ်ညီမိတ်ဆက်ပေးတယ်သူကနည်းနည်းနှင်သားပြောပြနှင်သားပြောပြောင်းတဲ့အနေအထားမျိုးမှာရှိတယ်အဲ့ဒါတော့ဒုတိယတနည်းပေါ့တတိယတနည်းကကြတော့သူကဒီပြင်ပတယောက်မှုတွေပေါ်မှာသူကတွားပြီးတော့ချိန်ထိုးကြည့်ပါလေဒီမူလစီမင်းကျင့်ထုံးဟောင်းတွေကိုသူပြောင်းလဲတာမဟုတ်ဘူးဒီပြင်ပတရားမှုပေါ်မှာမူတည်ပြီးတော့ပြင်ပပြောင်းလဲမှုနဲ့ kait နေအောင်ပေါ့နော်သူပြောင်းလဲလိုက်တယ်ပေါ့နော်သူလိုချင်တဲ့ရာလက်ကိုပြင်ပမှာဖြစ်နေတဲ့ဟာနဲ့ kait နေအောင်သူပြောင်းလဲလိုက်တဲ့ပုံစံမျိုးပေါ့နော်သူရဲ့ implementation သူရဲ့အကောင့်ထပ်မှုတွေပြောင်းလိုက်တာရှိတယ်အဲနောက်ဆုံးတနည်းအားကြတော့ဒီ institution လို့ကျမတို့စောတုန်းကပြောခဲ့တဲ့အဲကျင့်ထုံးတွေစီမင်းစီကန်းတွေဆိုတာလည်းအဲဥပဒေတွေနည်းဥပဒေတွေဆိုပါလေသူရဲ့ဟိုအဓိပ္ပာယ်တွေကကျေပြန့်နေပေါ့နော်လက်ခံချက်တွေရှိတယ်အဲ့တော့ဒီပေါ်မှာမူတည်ပြီးတော့ဖြစ်နေတဲ့ဥစ္စာတွေကိုယ်မိကိုဟိုဟိုပြန်ပြီးတော့ဟို interpretation ပေါ့နော်ဘာသာပြန်ကောက်ယူတာတွေကိုသူကပြောင်းလဲလိုက်တယ်ဟိုပုံစံဟိုဒီစီမင်းစီကံပြောင်းတာမဟုတ်ဒီစီမင်းစီကံပေါ်မှာဘာသာပြန်ပြီးတော့ပေါ့နော်နားလည်ဖို့သူတို့ပြောင်းလဲပြီးတော့မှသူတို့အကောင့်ထဲပေါ်တဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုသူမိတ်ဆက်ထားပါတယ
်ကျွန်တော်အတွက်ကြုံရဆိုလို့နော်ဒါဆိုအားဖြင့်လူတွေကလူအပြောင်းလဲကိုပဲအဓိကထားထားကြတယ်လူတွေပြောင်းသွားကြလို့ရှိရင်ပြောင်းလဲဖြစ်နိုင်မယ်လို့ဒါသူတို့ကမျှော်လင့်ထားကြတယ်ပေါ့နော်ဆိုတော့ပညာရှင်တွေကရော institution ဆိုင်ရာအပြောင်းလဲလို့ကြည့်တဲ့အခါမှာသူတို့ဘာကိုအဓိကဆောင်ပေးပြီးကြည့်တတ်ကြ။
အဓိကသူတို့ power ကိုလည်းကြည့်ပါလေဆရာဘယ်လောက်ထိအခွင့်အာဏာလောက်ပိုင်ခွင့်ပေါ့လေရှိနေတယ်လဲဆိုတာကိုသူတို့ကြည့်တယ်လို့အစောကပြောခဲ့တယ်လို့သူတို့မှလုံနိုင်စွမ်းမှရင်းမြစ်တွေဘယ်လောက်လုံလောက်လောက်ရှိနေတယ်လဲပေါ့။အဲ့ဒါကိုလည်းသူတို့ကြည့်ပါလေ။ကြည့်တဲ့အခါကျတော့အဓိကအဖြစ်ပထမတစ်ခုလုံးဝအုပ်တုံကြောင်းလဲသွားဖို့ဆိုခါမှာပေါ့နော်ဘယ်လောက်ဒီတို့ပါဝါရှိနေတယ်လေပေါ့လေဒါလည်းအကြောင်းအရာတစ်ခုအနေနဲ့ပါဝင်ပါတယ်အဲ့တော့ခါကြတော့ရွေးကောက်ခံထားရတဲ့ပုံကိုယ်ရဲ့အာဏာဟာလုံလောက်မှုမရှိတဲ့အခါနောက်ပြီးတော့မူလအာဏာကိုဆုပ်ကင်ထားတဲ့လူတွေဟာတအားကိုပြင်းထန်ပြီးပို့ပြီးပါဝါကြီးတဲ့အခါမှာဒီလိုရှင်ပြိုင်မှုတွေပုတ်တိုက်မှုတွေများလာနိုင်တဲ့အတွက်အခါမျိုးမှာတော့သူတို့ဒီတဖြည်းဖြည်းချင်းပေါ့နော်ဒီအစ်စ်တွေဟိုမူလဟာကိုလုံးဝဖျက်သိမ်းတာမျိုးမဟုတ်ဘဲနဲ့အစ်စ်တွေကိုမိတ်ဆက်တဲ့နည်းအဲနောက်ပြီးခါကြတော့တဖြည်းဖြည်းနဲ့ပြောင်းယူမယ်ဆိုရင်ဒီမျိုးကိုလည်းသွားပြီးတော့ကျင့်သုံးတာမျိုးတွေလည်းတွေ့ရပါတယ
်ဆိုတော့အပြောင်းလဲကအဲတနည်းတလန်းတနည်းတဖုံအားဖြင့်တော့နော်ဖြစ်သွားကြတယ်လို့အဲတွေ့ရတယ်ပေါ့နော်ဒီအထက်မှာတစ်ခုနဲ့တစ်ခုနော်ပြောင်းရင်သူတွေရဲ့မဟာမိတ်ဖွဲ့မှုကဘယ်လောက်ထိအရေးပါတယ်လို့ပညာရှင်တွေကပြောတယ်
သူအဖြစ်ပေါ့နော် the power of the sound of Kama, the Ludunga, and Bido Mahame Puya, Osari, Nabi Kataloti, a young map of Massing Winsare, a Josie was saying, I think with an interest group, the Bono, and I in Mahame Quetta by Nishibare, but Ludus Long, Yodalu, Pawaji, and Danja, and the Tansalodi, a young group, some Jimu, already Mahame Quetta by Mulet, Nyosu Tower.
အခုစနေတော့လေးတဲ့လူကတော့နေရာနိုင်ငံဘက်မတ်စတာယူတက်တူပါเนาะပါဝါယူအကျိုးစားနေတဲ့ဒေါ်တာအေးတဲ့ဖြစ်ပါတယ်ကျွန်တော်တို့ပေါ့နော်ဒီမောင်တန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးကြားမှာကတော့ အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဇူလိုင်လ10ရက်နေ့ကတွေ့ဆုံခွင့်ရခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့ဒေါကင်ဆိုဝင်းကစကားဝိုင်းဖွဲ့ဆွေးနွေးထားပါတယ်အားလုံးပဲမင်္ဂလာပါပထမဦးဆုံးပေါ့နော်ဟိုမူးနာနေပြီးတော့ဒီ
American ငယ်ရေးဝင်ကြီးဒီတို့အင်တာနက်ဘလင်ကင်နဲ့တွေ့တဲ့အခါမှာဒီမြေပြင်မှာတကယ်ဖြစ်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့တင်ပြခဲ့တယ်လို့အန်ဒီသိရတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားရေးဝင်ကြီးဘလင်ကင်အနေနဲ့ဟိုတမိဟိုတင်ပြခဲ့တဲ့ဟာကိုဘယ်လောက်သဘောပေါက်နားလည်သွားတယ်လို့ထင်ပါလဲဟုတ်ပါတမိတို့တင်ပြဒီမြေပြင်ခြေနေနဲ့ပတ်သက်ပြီးတော ောင်မလဲဆိုတော့သူတို့ရဲ့အကျိုးစီးပွားပေါ့နော်ဒီသူတို့ရဲ့ American နိုင်ငံရဲ့အကျိုးစီးပွား interest ကနေဆိုလို့ရှိရင်မြန်မာနိုင်ငံအသိကိုဝေးပါလေဟိုအနီးကနိုင်ငံမဟုတ်ဘူးပေါ့နော်ဥပမာဆိုလို့ရှိရင် Russia နဲ့ဖြစ်တဲ့စစ်ပွဲမျိုးဒီ Ukraine Russia စစ်ပွဲမျိုးမှာ American ကထိတိရရောက်ပါဝင်ပြီးတော့ကူညီပေးနိုင်ရှိတာပေါ့နော်မြန်မာနိုင်ငံကြားတဲ့ခါကျတော့အဲ့လိုအခြေအနေမဟုတ်ဘူးပထဝီအနေထားရဝေးလဲဝေးတာပါလေသူတို့အကျိုးစီးပွားကလည်းတိတ်မရှိလာဘူးဆိုတော့သူတို့အနေနဲ့ဒီကိစ္စကိုဒီမြန်မာနိုင်ငံရဲ့အချက်အသေးကိုပေါ့လေသူထဲထဲဝင်ဝင်ဖြည့်ရှင်းပေးနိုင်ပါမလားဆိုတာကိုဟိုမတ်တင်စာရှင်းလက်ကြီးတစ်လောက်ဆွေးနွေးပေးပါအောင်
tomorrow ဒီအစည်းအဝေးအပြီးမှာဟိုတုံ့တက်မိတဲ့ဟာပြောရမယ်ဆိုရင် American နိုင်ငံကဒီ Ukraine အရေးမှာတထဲဝင်ဝင်နဲ့တော်တော်လေးကိုတထဲဝင်ဝင်ပါဝင်ပတ်သက်ပြီးတော့ထောက်ပံ့နဲ့ကူညီရဲဆိုတဲ့အပိုင်းဒီမှာတစ်ချိန်တည်းမှာမြန်မာပြည်ရဲ့အရေးပေါ့နော်မြန်မာပြည်အရေးဒါဖိနှိပ်မှုတွေပြင်းထန်မှုဆက်ရှိနေတယ်ဆိုတာသိပေမဲ့အဲ့လောက်ထိသူတို့မပါဝင်မကူညီနိုင်နေတာသူတို့နားလည်နေတယ်ဆိုတော့အနေထားတော့ကျွန်တော်ခန်းစားရရှိတယ်အဲ့တော့ဒီဝင်းဂျီဘလင်ကန်သူစပြီးတော့ခန်းနဲ့ဝင်လာပြီးတော့စပြီးအဖွင့်ပြောကလေးကဟိုကသူပြောတာကယူကရိန်းပြည်သူတွေကိုသူတို့အများကြီးဒါကူညီနေရတယ်လက်ရှိအနေထားဖြစ်နေရဆိုပေမဲ့မြန်မာပြည်ရဲ့အရေးမြန်မာပြည်သူတွေကိုလည်းသူတို့မမေ့ထားဘူး focus ထပ်ပြီးတော့အာယုံဆိုင်ဆောင်ရွက်လျက်ရှိပါတယ်ဆိုတော့အရင်ဆုံးသတင်းစကားပါပါတယ်ဒါကိုကြည့်ချင်းအဖြစ်ဒါပြောရမယ်ဆိုမြန်မာပြည်သူတွေရဲ့ဒီမြန်မာဒီ US ဘောနော် American နိုင်ငံရဲ့မူဝါဒတွေကဒါလုံလောက်မှုမရှိနေဘူးဆိုတာကိုကျမတို့ရဲ့အတန်တွေပေါ့နော်ပြည်သူတွေရဲ့အတန်တွေကသူတို့စီရောက်တယ်ဆိုတာကိုတွေ့ရတယ်ဆိုတော့ဒီကျမတို့ဆွေးနွေးတဲ့အခါမှာလဲ US ရဲ့ဒီနိုင်ငံသားရဲ့မူဝါဒကိုပြောတဲ့အခါမှာလက်ရှိဖြစ်နေတဲ့အနေအထားပေါ့အခုလုံးကိုခြုံကြည့်မယ်ဆိုရင်ဒီစစ်တပ်ရဲ့လုံရက်တွေကိုလိုက်ပြီးစစ်တပ်ကထိန်းချုပ်ထားတာပေါ့နော်ထိန်းချုပ်ပြီးတော့ဒီသူတို့ရဲ့လုံရက်တွေကိုအနောက်ကလိုက်ဖားထေးပြီးတော့ကူညီကယ်ဆယ်ရတဲ့အလုပ်တွေကိုဘယ်အများစုကလုပ်နေရတယ်တက်တက်ကြွကြွနဲ့ဥဆောင်ဥရပြုတ်ပြီးတော့ဒီ policy ကိုထိထိရောက်ရောက် strategy ပေါ့နော်ဒီ view ဟာချမှတ်ပြီးတော့ဒီလက်ရှိဖြစ်နေတဲ့အနေအထားကို control ထိန်းချုပ်ပြီးပြန်လုပ်တဲ့အပိုင်းပေါ့အဲ့ဒီအပိုင်းတွေအရန်အားနေတာကိုကျွန်တော်တို့ဒါပြောခဲ့တယ်ပေါ့နော်ပြောခဲ့တယ်အဲ့ဒါအဓိကအဖြစ်ကျွန်တော်တို့ရဲ့ main အဓိက message ပေါ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဒီမြန်မာနိုင်ငံအတွက်မလုံလောက်နေဘူးအဖြေကိုမရောက်နေဘူးအဲကျွန်တော်တို့ပြည်သူတွေကလည်းဒါကိုမချေနှံ့နေသေးဘူးဒါကိုကျွန်တော်တို့ထိထိရောက်ရောက်သတင်းစကားပေးခဲ့တယ်လို့ပြောရမှာပေါ့ဟုတ
်ဟုတ်ကဲ့ပါအဲနောက်တစ်ခုကဒီအာဆီယံနဲ့ပတ်သက်ပြီးတော့ပေါ့နော်သူကဒီအာဆီယံဒေတာတွေကိုလည်းဒီလာခဲ့တယ်ပြီးတော့ G20 အစည်းအဝေးတက်ပြီးတော့လာခဲ့တဲ့ခါမှာဒီအာဆီယံနိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးမြန်မာပြည်သူအများစုကအားမလို့အားမရဖြစ်တယ်အခုသူတို့ tight on it is so ready. ASEAN 5 points consensus look for it. The boat bone the bottom of the Najas Rale, Mano, Dima Pidure, Sandane, Tihamu machine bono, and Ario, or the Miro in it, who blew commonly with the windy, the wobble nally on Tibia Queen Yagavala. Okay, imagine King D Nanganai would need a three kama, the Yamanangai Pinya Chinibono, the COVID down, the pandemic Kayoga Jangye, the Sitana Dina Jangye Malu, Yamananga, the Jangu Jangaria, Nanila set that Nijarabono, and a Patevi Pinya Yakanane Patevio, the American Pianzu Nine, Belumia, a Taupani Pinna, and a blue bamboo, Muni Pinna, and Lesurao, King Suni Bibao.
ปัญญาเองเนี่ยปัจจัยပြီးတော့ဗောနော်အာဒီចောင်းသားတွေဟိုចောင်းမတက်ရတာတွေပြီးကြတော့ဒီဂျာကာလာပညာရေးအခွင့်အလမ်းတွေဗောနော်အွန်လိုင်းကနေသင်နေတဲ့သင်တန်းတွေစတာတွေကိုသင်ကြားခွင့်ရခဲ့ဗောနော်ပြီးကြတော့ဒီပညာရေးเนี่ยပတ်သက်ပြီးတော့ចောင်းသားတွေကဟိုနိုင်ငံအတွင်းကနေဗောနော်နိုင်ငံအတွင်းမှာနေသင်နေရမှာမဟုတ်ဘဲねဒီပြီးပါနိုင်ငံတွေကို စပြီးတော့ရွေးလျားစပြုတ်တယ်ပြီးကြတော့ဒီပြင်ပပညာရေးတင်ကြားရေးကိုအားကိုးလာတယ်ပေါ့နော်အဲ့ဒီအချိန်တွေမှာဒီအာဆီယံနိုင်ငံတွေနေနဲ့ပြီးကြတော့
Ministry of Education, Minister of Education, ဒီညာရေးဌာနတွေမှာပညာရေးမင်းနစ္စထရီအော့ဖ်အေဂျူကေးရှင်းနေဘောနော်ဒီမြန်မာပြည်ကကျောင်းသားတွေအတွက်လည်းအခွင့်အလမ်းပေးဖို့ဘောနော်အခုညီတောင်းခဲ့တယ်ဦးကြီးကနေတဆင့်နောက်ပြီးတော့ဒီ online ပညာရေးအပြင်ကိုဒီနေ့ပြင်ဘောနော်
ထပ်ပြီးဆွေးနွေးဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းတို့အနေနဲ့လိုအပ်တဲ့နည်းပညာတွေကိုကိုပေးပါမယ်လို့ပြောခဲ့ပါတယ်အနည်းငယ်အနေနဲ့ဒါရခိုင်တိုင်းလူတယောက်လည်းဖြစ်တယ်ဒီလူမျိုးပေါင်းစုံထွေထွေသပိတ်ကော်မတီရဲ့ဟိုကိုယ်စားလှယ်တယောက်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဒီနိုင်ငံတိုင်းဝန်ကြီးဘလင်ကန်နဲ့တွေ့တဲ့အခါမှာဒီမြန်မာနိုင်ငံအရေးလို့ကိုကတင်ပြမယ်ဆိ ဖြတ်မှုဆိုတာ ਨੇ တွဲပြီးတော့မြင်ကြတယ်လေအဲ့တော့ကိုကလေရခိုင်တိုင်းလူဖြစ်တယ်ပြီးတော့ရခိုင်ပြည်မှာရှိနေတဲ့ဒီရိုဟင်ဂျာလူမျိုးစုတွေ ਨੇ ပတ်သက်ပြီးတော့တမိအနေနဲ့ဒီရခိုင်တိုင်းလူတယောက်အနေနဲ့ပေါ့နော်ဘလို့တင်ပြခွင့်ရခဲ့လေဥပမာဆိုလို့ရှိရင်ဒီရခိုင်တိုင်းရင်းသားတွေ ਨੇဒီမွတ်စလင်တိုင်းဝိုင်းနဲ့ဘလို့တဟဇာတာမြင်ရတာနေခဲ့ဘူးတာတွေရှိတယ်လေဒီအဝေးရောက်နေတဲ့ဒီပြည်ပနိုင်ငံကိုရောက်နေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လာဖို့အရေးနဲ့ပတ်သက်တဲ့ဟိုဒီရခိုင်တိုင်းရင်းသားတွေရဲ့သဘောထားယက်တီချက်တွေနဲ့ပတ်သက်ပြီးတော့တင်ပြခွင့်ရခဲ့ပါလား
ကျွန်တော်တို့မိထားလို့မရတဲ့ဟာကမြန်မာနိုင်ငံမှာကကြတော့ဒီတိုင်းရင်းသားပေါင်းစုံစုံလင်ကွဲပြားမှုတွေအများကြီးရှိတယ်အဲ့ဒီဟာတွေကကျွန်တော်တို့အဲ့ဒီ ပါတီအတွက်အဖြေရှာဖို့ဆိုရင်ကျမတို့ဖက်ဒရယ်ကိုလုံးဝမေးထားလို့မရဘူးတကယ်လူမျိုးစုတွေရဲ့ကိုယ်ပိုင်ရပိုင်ခွင့်တွေပြီးတော့မှလူမျိုးစုတွေရဲ့ကိုယ်တိုင်ဆုံးဖြတ်ခွင့်စီမံပိုင်ခွင့်တွေရဖို့အရေးကြီးတယ်ပေါ့နော်အဲ့တော့လက်ရှိတော်လှန်ရေးအခင်းအကျင်းမှာဆိုရင်ကျမတို့ကဟိုဒီ NUCC ရှိမယ် NUG ရှိမယ်တကယ်လူမျိုးစုတွေပါဝင်နေတဲ့ NUCC platform ဆိုတဲ့ဟာမျိုးရှိမယ်ပေါ့နော်ဒါမျိုးတွေအပြင်ကျမတို့ကိုယ်တိုင်လူမျိုးစုတွေရဲ့ရပိုင်ခွင့်တွေကိုလုပ်နေတဲ့လူမျိုးစုတော်လှန်ရေးအုပ်စုတွေကိုလည်းမေးလို့မရဘူးဆိုတဲ့ဟာမျိုးနဲ့ကျမပြောခဲ့ပါတယ်အဲ့ဒီဟာနဲ့နောက်ဆက်တွဲမှာထပ်ပြီးတော့နိုင်ငံတကာကိုရောဒီနိုင်ငံတကာရေးအမေရိကန်အကုံလုံးကိုကျွန်မတည်င်းစကားပြချင်းခဲ့တဲ့ဟာကိုလည်းအဲ့ဒီ meeting မှာပြောခွင့်ရခဲ့တယ်လို့ယုံကြည်ပါတယ်ပေါ့နော်။ဘာပြောခဲ့တာလဲဆိုတော့ကျွန်မတို့ဟိုရိုဟင်ဂျာတွေမြေရဲ့ပြန်လာရေးပြီးတော့မှဒီဟိုရိုဟင်ဂျာတွေရဲ့သူတို့ရဲ့အခွင့်အရေးတွေကိုရဖို့အတွက်ဆိုရင်ကျွန်မတို့ဒီဒါကအရေးကြီးတယ်ပေါ့နော်။ဘာလို့ဆိုတော့ရိုဟင်ဂျာတွေဒီမြန်မာနိုင်ငံရဲ့တမိုင်းမှာအရောတောက်လျှောက်သူတို့ဒီနှစ်ရှည်ကာလအကြာကြီးဖိနှိပ်ခံလူအုပ်စုတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့မီးကွန်းကအများတန်းရှိတယ်ကျမတို့ရခိုင်လူမျိုးစုတွေကိုရောဒီမှာရခိုင်ပြည်မှာရှိတော့အခြားခြားတော့လူမျိုးစုတွေကိုရောပေါ့နော်ဒီ issue ကိုဘယ်လိုမျိုးလောက်ကြမှာလဲလက်ခံလားလက်မခံဘူးလားဆိုတဲ့အချက်ပေါ့နော်အဲ့တော့ကျမတို့ယုံကြည်တာလူကျမတို့ညီပြင်းအခြေအနေကိုမြင်အောင်ကြည့်ဖို့အရေးကြီးတယ်အခုညီပြင်းမှာဆိုရင်ဒီထဲမှာရှိတော့လူမျိုးစုများပေါ့နော်ရခိုင်ပြည်နယ်အတွင်းမှာနေထိုင်တော့လူမျိုးစုများဒီလူမျိုးစုတွေကြားထဲမဆုံစုံရင်ကွဲပြားတဲ့မတူကွဲပြားမှုတွေကြားထဲမှာတဟဇာတာဖြစ်အောင်နေထိုင်ဖို့အတွက်ကိုဒီအစီအစာတွေပေါ့နော်အလုပ်ငန်းတွေအစီအစဉ်တွေလုပ်နေတဲ့ဟာတွေကိုလည်းကျမတို့မြင်အောင်ကြည့်ဖို့လိုတဲ့ဒါလူငယ်တွေအပါအဝင်ဒီထဲမှာရှိတော့အစုအဖွဲ့တွေကဒီ issue ကိုလုပ်နေကြတယ်အဲဒါဆိုရင်အဲ့ဒါတွေပို့ပြီးတော့အလုပ်ဖြစ်လာဖို့ပို့ပြီးတော့ကောင်းမွန်တဲ့အခင်းအကျင်းတွေကိုဖြစ်လာဖို့ဆိုရင်ကျမတို့ဒါကိုဘ ഹു အစိုးရ Federal အစိုးရကပဲဖြေရှင်းလို့မရဘူးဒီဒေတန္တရာအစိုးရကြီးကျမတို့ဒေတာမှာရှိတဲ့ရခိုင်ပြည်ကအစုအဖွဲ့တွေမှာဒီဟာကိုကိုယ်တိုင်ဖြည့်ရှင်းဖို့အတွက်ကိုယ်တိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကိုရဖို့အရေးကြီးပါတယ်ဆိုတဲ့အချက်ကိုကျမဆွေးနွေးခဲ့တယ်ပေါ့နော်။ဒါကြောင့်ရှေ့ဆက်သွားမဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာဒီမိုကရေစီတစ်ခုတည်းကိုပဲတိုက်တွန်းတာမျိုးမဟုတ်ဘဲနဲ့ကျမတို့ဒီမမျှတမှုတွေခွဲခြားမှုတွေကိုဖြစ်ခဲ့တာတွေကိုကြော်လွှားဖို့အတွက်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီကိုဖြစ်ဖို့အတွက်ကိုဒီအမေရိကန်အပါအဝင်နိုင်ငံတကာကဒီဟာကိုဆက်ပြီးတော့ထောက်ပံ့သွားဖို့လိုပါတယ်ဆိုတဲ့ဟာကိုဆွေးနွေးခဲ့ပါတယ်ဟုတ်တယ်ရှင
်ကောင်းပါတယ်အဲ့တော့ဒီဟိုရှုအနေနဲ့ပေါ့နော်ရှုလည်းအနေနဲ့ပေါ့ဒီနိုင်ငံရေးဝန်ကြီးဘလင်ကင်တင်မကပါဘူးဒီနိုင်ငံတကာအတိုင်းဝိုင်းကိုပေါ့နော်ဟိုဒီမြန်မာနိုင်ငံရဲ့လက်ရှိတွေ့နေရတဲ့အခြေအနေအရင်တော့ဆိုလို့ရှိရင်တော့ဒီရိုဟင်ဂျာနဲ့ပတ်သက်ပြီးတော့လူမျိုးစုံတပ်ဖြတ်မှုဆိုပြီးတော့အားလုံးကအာရုံစိုက်ခဲ့ကြတယ်ပေါ့နော်အခုဖြစ်နေတာကမြန်မာပြည်ရဲ့ပြည်မကြီးမှာမွတ်စလင်တိုင်းဝိုင်းလည်းမဟုတ်ဘူးခရစ်ယာန်တိုင်းဝိုင်းလည်းမဟုတ်ဘူးဥမာဆိုသခိုင်းလိုမကွေးတို့ဒီဒေသကြီးတွေမှာမြန်မာဗုဒ္ဓဘာသာတွေကြီးပဲနေတဲ့နေရာမြန်မာစစ်စစ်တီတွေနေရာမှာတင်ကိုလူမျိုးလုံးတက်ပြတ်မှုတဖွဲဖြစ်နေတယ်ပေါ့နော်အဲ့တော့အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားရေးဝင်ကြီးအနေနဲ့ရောဒါတွေကိုသူမြေပြင်အခြေအနေတွေကိုတကယ်သိပါရဲ့လားတကယ်ရောဒါတွေနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ပေါ့နော်ဟိုချစ်တီရရပေါ့ဟိုဟာမဟာဒါနိုင်ရင်တောင်မှဒီပြစ်တင်ရှုံချတာလို့ပါလို့သူတို့လုပ်နေတဲ့အခုဟိုလုပ်နေနိုင်ငံတကာကလုပ်နေတဲ့ဒီဟို sanction လို့ခေါ်တဲ့အရေးယူပိတ်ဆို့မှုတွေဒီမထိရောက်ဘူးဆိုတာကိုသူတို့သိပါရဲ့လားသဘောပေါက်ပါရဲ့လားသူนี่ဘယ်လိုသဘောရလဲကျွန်းလဲ
ကျမတို့ဒီအမေရိကန်နိုင်ငံကဒီမိုကရေစီဒါသူတို့ဒါလေးစားတယ်နောက်ဒီလူခွင့်အေးပိုင်းဆိုင်ရာမြန်မာပြည်ကိုတိုးတက်လာစေချင်တယ်ဆိုတာမျိုးသူတို့ပြောတယ်ဒါအပြင်ဒီမြန်မာပြည်ရဲ့ဒီလူနည်းစုအတိုင်းအဝိုင်းအထူးသဖြင့်အရက်ဖတ်ဖွဲ့စည်းတဲ့တက်ကြွလှူရှားသူတွေလူခွင့်ကောက်ွယ်ဆောက်ရှောက်သူတွေနှစ်ပေါင်းများစွာမှာခရေကမြန်မာပြည်မှာဖြစ်ခဲ့သမျှတော့ဒီ war crimes တွေနော်ဒီဆရာဆွေးမှုတွေအကြောင်းကိုစနစ်တကျပြုစုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့် UN နဲ့ US ပေါ့နော်ဒီနိုင်ငံကြီးတွေကိုတိုက်တွန်းလို့ဆိုခဲ့တာတွေကအခုမှမဟုတ်ပါဘူးဆိုတော့အဲကျမအမြင်မှာတော့ဒီ US နိုင်ငံသားရေးဝင်ကြီးအပါအဝင်ဒီဒါဒါဒါအစိုးရဘိုင်းနေဒီမြန်မာပြည်မှာဖြစ်နေသမျှတော့ဒီဒီရာဇဝတ်မှုတွေအပေါ်မှာနားလည်မှုနောက်တစ်ခုကသိရှိမှုတွေရှိပါတယ်အာဒီ US တန်ယုံကလည်းမြန်မာပြည် US တန်ယုံကလည်းဖြစ်သမျှကို report တွေလုပ်နေတယ်လို့ကျမတို့နားလည်ထားတယ်ပေါ့ဆိုတော့ဒီဒီ Ranger အရေးခင်းကတော့တကယ်အကြီးမားဆုံးသောဒီလူသားအဲတမိုင်းမှာဒါဂျီနိုဆိုက်ဆိုတာမျိုးပေါ့နော်ဒီနေသားတိဖြစ်ခဲ့တာရဲ့နောက်ဆက်တွဲမှာအခုဒီအာနာသိမ့်မှုစ조사ရဲ့နောက်ဆက်တွဲအာကျူးလွန်နေတဲ့အားတွေကိုလည်းသူတို့သိပါတယ်တခုကကျမတို့တင်ပြခဲ့တဲ့အပိုင်းမှာဆိုရင် Tao tomorrow chase up his shim yare, bono. Gino sight Joe Long, Longere and Arne at Dilaga. Gino sight Joe Longere, D sit at the now tang Arne at Jama, Natown the Setima, Nangel Anna, Dimbo Josavio. No, did you do rego, Pogroma, yes, I yom, nine de resuradi, throw the impunity look your. ဒီကျွန်တော်ပြောရဲပြစ်တန်ကင်းလို့ခွင့်ကိုခန်းစားနေရတာဖြစ်တယ်ဒါဒီကျွန်တော်စိုက်ကျွန်းလုံးခဲ့ပေမဲ့လည်းအရှိမအကောင်ဒီဗလော်ပ်ဒီလိုပြောရဲသူတို့တောင်းဝင်မှုတောင်းဝင်ခံမှုကိုနိုင်ငံတကာအတိုင်းအဝန်လည်းဖိအားကောင်းကောင်းမပေးနိုင်ခဲ့တဲ့အတွက်ကြောင့်မလို့သူတို့ဆက်ပြီးကျွန်းလုံးရဲနေရဒီကျွန်းလုံးရဲနေတဲ့ပြစ်မှုတွေကလည်းမြန်မာနိုင်ငံမှာနေမဟုတ်အခြားနိုင်ငံတွေကဒီဒစ် alone, Luda alone, yeah. The Egyptian Wabi, Damian and Mulu, Lopa, Kuba, tomorrow, a dingo, Kunang, Blau Baba, Benango Baba, and the Taripionium holds my Luda Munet, you, Pionis, or any town tomorrow, Shinjare, and shoot on that Jimmy, so look the look at our Nanga, local Luame. Daddy, denying at Ku, ye to them hodo, Dilunuzu, ye to them hodo. Daga, Luda Munet, be it to the pin, sit there, Lena Kantare. Sit at a coody. Do you know? Julon be out of control. Loma, Tainto, Maya already. Passes sit at a sin, a temper sit at the lone it up to the Warriors, Raddy. Bay, tomorrow region, Dolamagan. A shade on Asha Nangani, Ancient Nangani, Dolla, and a Pipare, Dabi, Democracy, Lola, Beluda, Drumso, and a Yepide. Dao Miao, Chibido, Lotin Lotai Dao, Pipia Tata, assertive action, proactive action, tomorrow Bureau, Pipia Tata, Lotin Lotai Dao, Loame, Daddy, the principal, tomorrow Muya. Can you jet it? Yeah, local woman. A tad tomorrow night, my whole the Yoshi may geopolitic people, not the but we need a young Nangi Panari Dari through interest. She may Nangi are interested. She Java, I doubt tomorrow Nale. The man, Yama be a year, and I tap Bowie Joe Wabi. Luan, you know, Diak Tikai Day, a soup wega, not Nibima, oh, Yakui Lunia, Yamason, Tahu tomorrow Bama accountable, Mayuna Musso, and Ditapo Sulaway, Kabai, Ditapo, just so that the Wabo where she is, right, and Nimono.
ကိုပို့ပြီးတော့ကျွန်တော်တို့မြင်စေချင်တယ်ဟိုကျွန်တော်အင်းဒီဇင်နိုင်ငံတွေအားလည်းတာဝန်ပို့နားလဲတာကိုလိုရဲလို့အဲကျွန်တော်မြင်နေပေါ့နော်ဆိုတော့အဲ့ဒီပိုင်းကိုတော့အဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်ဟုတ်ကဲ့ပါအဲ့ဒါကြောင့်လည်းဒီနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့လူငယ်ခေါင်းဆောင်တချို့နဲ့ဒေါက်ခင်ဆိုဝင်းကစကားဝိုင်းဖွဲ့ဆွေးနွေးထားတာဖြစ်ပါတယ
င်းဒေတာခီးစင်တွားရောက်ခဲ့တဲ့ American သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့မှာ Washington DC ကိုပြန်ပြည်လာနေပါပြီ။ Saudi Arabia မှာ Arab ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်က American ရဲ့အရှေ့လေပိုင်းဒေတာနဲ့ထိတွေ့ဆက်ဆံမှုဟာ Iran ရဲ့ရန်ကိုတံပြန်မှုဖြစ်တယ်လို့ဒေတာရင်းတရုတ်နဲ့ Russia တို့ရဲ့နဲ့မဟာဗျူဟာရရှင်ပြန်မှုမှာလည်း American ဩဇာပြန်ပြီးကြီးလာအောင်လုပ်မှာဖြစ်ကြောင်းပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ပိုင်းနုံဒေါန်ဘတ်ဒေသမှာစနေနေ့ကရုရှားနဲ့ယူကရိန်းတပ်တွေကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်ပါတယ်။စနေအစောပိုင်းကယူကရိန်းမြို့ကြီးအတော်များများမှာရုရှားရဲ့မစ္စိုင်းတုံးပောက်ကွဲမှုတွေရှိခဲ့ပြီးလူနေအဆောက်အဦတွေပါပျက်စီးခဲ့ရပါတယ်။တိရီလင်္ကာနိုင်ငံလွှတ်တော်မှာသမ္မတသစ်ရွေးချယ်တဲ့လုပ်ငန်းစဉ်ကိုဇူလိုင်လ16ရက်စနေနေ့မှာစတင်လိုက်ပါပြီ။သမ္မတသစ်အတွက်အမည်စင်းတင်သွင်းမှုကိုအင်္ဂါနေ့မှာပြုလုပ်မှာဖြစ်ပြီးတကယ်လို့သမ္မတရောင်းတူးတဲ့ပုံမှန်ဆိုဗုဒ္ဓဖူးနေ့မှာလွှတ်တော်အမတ်တွေမဲပေးရမှာဖြစ်ပါတယ်။ကော်တောင်းတစ်ဖက်ကမ်းမှာရှိတဲ့ထိုင်းနိုင်ငံရန်နောင်းမြို့မှာကနေတရားမဝင်မြန်မာနိုင်ငံသား15ဦးပါလာတဲ့ကာဒစီမော်တော်တဆမှုကြောင့်မြန်မာနှူးပါဝင်3ဦးသေဆုံးခဲ့ရပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line to meter 24 40 51နဲ့ line လက် meter 190တို့ကထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.